နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကပေးထားတဲ့ဆုအများစုဟာသူမတယောက်တည်းအတွက်ရည်ရွယ်ပြီးတော့ပေးရတယ်ဆိုတာတဲ့စစ်အာဏာရှင်အုပ်ချုပ်ရေးလက်အောက်ကနေလွတ်မြောက်ရေးမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ကွန်ရေးပြန်လည်ရရှိရေးတို့အတွက်ဦးဆောင်ကြိုးပမ်းခဲ့သူဖြစ်ချီးမြှင့်ခဲ့တာဖြစ်ပြီးမိဖြစ်ဆွေဖြစ်သဘောနဲ့ပေးခဲ့တာမဟုတ်ဘူးလို့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်ဒေါအောင်ဆန်းစုကြည်ကသူမကိုပေးထားတဲ့ဆုတွေကိုပြန်ရုပ်သိမ်းခြင်းမရုပ်သိမ်းခြင်းဟာအရေးမကြီးတဲ့သဘောဂျပန်အခြေစိုက် NHK သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားခဲ့တဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုလာကြတာလည်းဖြစ်ပါတယ်အပြည့်စုံကိုကိုစော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ1988ခုနှစ်ကဒီမိုကရေစီအရေးတော်ပုံကြီးမှာစတင်ပါဝင်လာတဲ့အချိန်ကစလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီခေါင်းဆောင်အဖြစ်ပြည်တွင်းဒီမိုကရေစီအရေးလှုပ်ရှားသူတွေကသတ်မှတ်ခဲ့ကြတာပါအဲဒီနောက်အတူမအပေါ်လူလူရဲ့ထောက်ခံအားပေးမှုကြီးမားတဲ့အချိန်နဲ့အတူဆွန့်လွတ်နေတာခံမှုတွေကြောင့်နိုင်ငံတကာကပါမြန်မာဒီမိုကရေစီခေါင်းဆောင်အဖြစ်အသိအမှတ်ပြုခဲ့ကြတာပါဆီအာနာရှင်အောက်မြန်မာနိုင်ငံပြပြဝတ်နေတဲ့အချိန်မှာမကြောက်မရွံ့ပဲဒီမိုကရေစီအရေးကိုဒီဇိုင်းမှမှကြိုးစားလှုပ်ဆောင်မှုတွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နိုဘယ်ညဉ့်ဉာဉ်ရေးဆုနဲ့အမေရိကန်နိုင်ငံကအယတ္တတူးကိုချီးမြှင့်တဲ့အမြင့်ဆုံးဆုတစ်ခုဖြစ်တဲ့ Congressional Gold Medal ဆုအပါအဝင်နိုင်ငံတကာကအထင်ကြီးရလူ့ခွင့်ရေးနဲ့ဒီမိုကရေစီအရေးဆိုင်ရာဆုတွေကမ္ဘာနိုင်ငံကြီးတွေကချီးမြှင့်တဲ့ဂုဏ်ဥဆောင်နိုင်ငံသားဆုနဲ့တခြားဂုဏ်ဥဆောင်ဆုတွေအများအပြားကိုလက်ခံရရှိခဲ့ပါတယ်ဒါပေမဲ့မနေ့ဩဂုတ်လကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နင်းစဉ်အကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ရကတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိတ်နဲ့ချီတဲ့ရဟင်းကြတွေထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အပြင်အဲ့ဒီလိုထွက်ပြေးအောင်လုံခြုံရေးတပ်ဖွဲ့တွေဘက်ကတမင်ရွယ်ချက်ရှိရှိနဲ့လုပ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်လာပေမဲ့အစိုးရအကြီးအကဲတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အဲ့ဒါကိုပြေလည်အောင်အချိန်မီကန်တွဲဖြေရှင်းနိုင်ခြင်းမရှိတာကြောင့်သူမဘိုပေးထားတဲ့ဂုဏ်သူဆောင်ဆုတချို့ကိုနိုင်ငံတကာကအခုနှစ်အတွင်းမှာပြန်လည်ရုပ်သိမ်းမှုတွေဖြစ်ပေါ်လာနေတာပါဒီကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံအခြေစိုက် NHK သတင်းဌာနနဲ့အောက်တိုဘာလ6ရက်နေ့မှာပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒေါအောင်ဆန်းစုကြည်ကဆုတွေဂုဏ်ပြုတာတွေကိုအလေးမထားကြောင်းနိုဘယ်ညဉ့်ဉျေးရေးဆုကိုပြန်လည်ရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့အပေါ်အရေးတကြီးစဉ်းစားရမယ့်ကိစ္စမဟုတ်တဲ့သဘောပြန်လည်တုံ့ပြန်ခဲ့တာပါမြန်မာနိုင်ငံအတွင်းက14လုံးဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိနော်ဝေနိုင်ငံမှာအခြေစိုက်နေထိုင်နေတဲ့ကိုမြင့်အေးကတော့အဲ့ဒီစုတွေဟာဒေါအောင်ဆန်းစုကြည်တယောက်တည်းအတွက်မဟုတ်ပဲဒီမိုကရေစီအရေးတော်ပုံကြီးတစ်ခုလုံးအတွက်ချီးမြှင့်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ
်ကျွန်တော်အမြင်ရတာပေါ့ဗျာဒေါအောင်ဆန်းစုကြည်ပေါ်မှာပေးထားတဲ့စုတွေကတကယ်တမ်းကျတော့ကျွန်တော်တို့ကလူပုဂ္ဂိုလ်အဖြစ်တော့ဒေါအောင်ဆန်းစုကြည်ပေါ့ဒါပေမဲ့အနှစ်သာရအဖြစ်ကျွန်တော်တို့နားလည်ခဲ့တာကတော့ဒီစစ်အာဏာရှင်စနစ်ချုပ်ငြင်းရေးနဲ့ဒီမိုကရေစီထွန်းအားရေးအတွက်တစ်ဖက်တစ်လမ်းကနေပတ်မိုးခဲ့ကြတာပါနော်ဒီလိုပတ်မိုးတဲ့နေရာမှာဟာဒီလိုမျိုးစစ်အာဏာရှင်ချုပ်ငြင်းနဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှူရှားနေတဲ့ညီညာစွာလှူရှားနေတဲ့ညီညာရေးအတွက်လှူရှားနေတဲ့လူတွေရဲ့ဂုဏ်သိက္ခာထိုက်တန်မှရတာပေါ့မထိုက်တန်တဲ့လူကတော့ဘူးမှဒီစုကိုရခဲ့တာမဟုတ်ဘူးပေါ့အဲ့တော့အဲ့လိုမျိုးထိုက်တန်တယ်မထိုက်တန်ဘူးဆိုတဲ့ကိစ္စကြီးကြောင့်လေဒေါ်ဆန်းစုကြည်အဲ့ဒီကာလတွေမှာသူကအနေအမအကျေကျုံးကြနေတယ်ကြနေရဲ့အခါကျတော့သူဟာဒီလိုမျိုးသူ့ဘာမှုအတွက်အကျေကျုံးကြနေတာဖြစ်တယ်သူဟာဒီစုတွေနဲ့ထိုက်တန်တယ်ဆိုတာကိုကျွန်တော်တို့ပြပမှာရောက်နေတဲ့သူတွေဒီဘဝကြီးကရောက်နေတဲ့ဒီဒီလိုဒီ activity တွေပေါ့နော်လှူရှားနေတဲ့လူတွေအပါအဝင်ဟုတ်လားနိုင်ငံတကာကအဖွဲ့အစည်းတွေဥပမာအဖြစ် MNSC International လို့အဖွဲ့အစည်းကလူတွေတခြားတခြားတော့ပေါ့ဒီသက်ဆိုင်ရာနိုင်ငံကဒီမိုကရေစီကိုပံ့ပိုးကူညီရဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကနေပြောဒီစုကိုရသင့်ပါလေဆိုပြီးကြိုးပမ်းလှူရှားပေးခဲ့ကြရတဲ့အခမ်းအနားတွေရှိပါတယ်ဟုတ်လားအဲ့တော့ဒီကျွန်တော်မြင်တာကဒေါ်ဆန်းစုကြည်ပြောတယ်ဟာမိဒီစုတွေပေးခဲ့တယ်ဆိုတာမိဖြစ်စုကြည်ပေးခဲ့တယ်လို့တော့ကျွန်တော်ကတော့မမြင်ဘူးပေါ့ဒီဒီမိုကရေစီနေ့ထဲမှာဟလာဒီကျတဲ့ဝင်ပတ်သက်ခဲ့တဲ့လူတယောက်အနေနဲ့ပြောရမယ်ဆိုတော့ဒီကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုတက်ကတော့အများကြီးပဲကျွန်တော်တို့မျက်နှာမှုရှိရလို့ကျွန်တော်အမြင်နဲ့ဘာကြောင့်လဲဆိုတော့ဒီသူတွေနဲ့ကျွန်တော်တို့ကခွန်အားယူပြီးတော့ဟလာစစ်အာဏာရှင်ရဲ့ဟိုဆိုးရုပ်တဲ့ဟာတွေကိုကျွန်တော်တို့ကဖော်ထုတ်ခဲ့ရတာဖြစ်တယ်ဒီကြိုးပမ်းမှုတွေကအလားတက်ဟိုမဖြစ်သင့်ခြင်းဘူးပေါ့ကျွန်တော်မြင်တာအဲ့တော့ဒီကျွန်တော်တို့ကြိုးပမ်းခဲ့ရတဲ့ဟာတွေအတွက်စိတ်မကောင်းဖြစ်ရတယ်ပေါ့
ဒေါ်ဆန်းစုကြည်ကိုချီးမြှင့်ခဲ့တဲ့ဆုအတော်များများကိုအဲ့ဒီလိုချီးမြှင့်မှုအတွက်သက်ဆိုင်ရာလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအသီးသီးကအချင်းယူကြိုးပမ်းခဲ့ကြရတယ်ဆိုတာကိုလည်းကိုမြင့်အေးကဆက်ပြောပါလိမ့
်အခုဒီရုပ်သိမ်းတာမြုပ်သိမ်းတာကိုကျွန်တော်ဆူလို့တာမဟုတ်ဘူးပေါ့လေဟုတ်လားအင်းကြီးကကျွန်တော်အင်းကြီးမနေခဲ့ခြင်းကာလမှာလည်းဟလာနေဘူးဆုလို့ကျွန်တော်သူ့ဘက်ကြံစားဖို့ဆုတို့ဒီကျွန်တော်ကိုယ်တိုင်မဟုတ်တော့လည်းအင်းကြီးကမနေခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားခဲ့တဲ့သူတွေအင်းကြီးကမှရှိတဲ့ဒီဒီမိုကရေစီရေကိုပံ့ပိုးကူညီတဲ့ဒေသခံအဖွဲ့အစည်းတွေဒီပုဂ္ဂိုလ်တွေကကြိုးပမ်းပေးခဲ့လို့ ီသူ့တွေကရရှိခဲ့တာပေါ့လေအဲ့ဒါကြောင့်မို့လို့သူလက်ရှိဖြစ်နေတဲ့အဲဒေါ်ဆန်းစုကြည်လက်ရှိပေါ့လေစစ်တပ်နဲ့ယူရပြန်လေညာရှိကြီးဆိုတဲ့အကျက်တဲဟလာဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကြောင့်မို့လို့ဟိုသူကဒီသူ့နဲ့မထိုက်တန်ဘူးဆိုပြီးတော့ဒီလိုမျိုးကြုံတိုင်းတယ်လို့သူတို့ကညာနေကြပါလေအဲ့တော့သူ့ရဲ့အကျက်တဲကိုတော့ကျွန်တော်တို့နားလဲတယ်သို့တော်လည်းပဲ NHK နဲ့တွေ့တဲ့အင်တာဗျူးမှာသူပြောခဲ့လိုမျိုးအလေးနဲ့မထားဘူးဆိုတဲ့ဟာမျိုးကတော့ကျွန်တော်ကတော့ဒါကတော့ကျွန်တော်အနေနဲ့ကတော့ဒီလိုရှိရင်ရုပ်သိမ်းတာအလေးနဲ့ထားသိတဲ့ကိစ္စအလို့ကျွန်တော်တော့မြင်ပါတယ
်ဒေါ်ဆန်းစုကြည်ကိုအဲ့ဒီလိုဆုရချီးမြှင့်ခဲ့ခြင်းဟာမြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုကြီးအတွက်အားတစ်ခုဖြစ်ခဲ့တယ်လို့လှုပ်ရှားမှုကြီးရှေ့ရောက်ရေးအတွက်အဲ့ဒီဆုတွေကအထောက်အကူပြုခဲ့တယ်လို့1990ပြည့်နှစ်ရွေးကောက်ပွဲမှာ NLD ပါတီကိုစားပြုရွေးကောက်တင်မြှောက်ခံခဲ့ရပြီးပြည်ပမှာဒီမိုကရေစီအရေးကိုဆက်လက်ကြိုးပမ်းခဲ့သူဒေါက်တာတင့်စေကပြောပါတယ်အခုလိုနိုင်ငံတကာကစုတွေကိုပြန်လည်ရုပ်သိမ်းလောက်တဲ့အထိဖြစ်လာတာဟာမြန်မာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာကနားလည်သဘောမပေါက်ကြလို့ဆိုတဲ့အတော်ဆန်းစုကြည်ရဲ့ပြောဆိုမှုကိုသဘောတူကြောင်းဒေါက်တာတင့်စေကပြောပါတယ
်ကျွန်တော်မြင်တာကတော့ဟိုနှစ်ချက်ပေါ့တော့အောင်ဆန်းစုကြည်ဒီကနေ့အနေထားနဲ့သူပြန်ပြောစုတွေပေါ်မှာမြင်တဲ့အမြင်ကတော့သူဟာဒီစုတွေအတွက်ဟိုအခြေဘူးဆိုင်ချင်းဘူးဆိုင်ဖို့ဟိုအခွန်လမ်းနဲ့အချိန်နဲ့အချိန်ခါသူနဲ့ဟိုတိတ်မတင့်လို့သူဟိုဒီလိုဟိုခပ်ပေါ်ပေါ်ပြောသလားလို့တော့ကျွန်တော်ကထင်တယ်ခင်ဗျဘယ်လိုပြောရခြင်းမှဒီဟိုခင်မဲမှုဆိုတဲ့ဖိစပေါ့နော်မိုက်ဆွေဖြစ်မှုဆိုတာလေနောက်နားလည်မှုဆိုတာလေပေါ့နောက်အခုဖြစ်တဲ့ကိစ္စကလည်းမြန်မာနိုင်ငံမှာဖြစ်တဲ့ရေခင်းပေါ်မှာနိုင်ငံတကာကနားလည်မှုမပြည့်စုံဘူးဆိုတာကိုတော့အောင်ဆန်းစုကြည်ကိုနိုင်ငံဝန်ခံအထုတ်ပြောသလိုကျွန်တော်တို့ပြည်သူအများစုကလည်းဒီထိုင်မဲ့သိကြပါတယ်ဒီချက်ကတော့မှန်တယ်ခင်ဗျအဲ့တော့ဒီစုတွေအတွက်ကျော်စုကသိပြီးတော့အလေးမထားအားဘူးလို့ပြောလိုက်တဲ့အတွက်ဟိုကျွန်တော်တို့ပြပမှာပေါ့နော်တောင်ဆန်းစုကြည်စုရရေးအတွက်အကျိုးသားလုံးပန်းကြတဲ့လူတွေအနေနဲ့ကတော့ဟိုတစ်မျိုးပေါ့နော်ခံစားချက်တစ်မျိုးတော့ရှိပါတယ်သို့တော်လည်းပဲဟိုချုပ်ကြည့်ရင်တော့ဟိုလေစုတွေကြောင်းကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုကြီးရခဲ့တယ်ဒီလိုစုတွေပြန်ရုပ်လို့ဒီမိုကရေစီအပြောင်းလဲဟာနောက်ဆုံးသွားမှာမဟုတ်ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗ
ျကနေဒါနိုင်ငံကဒေါ်ဆန်းစုကြည်ကိုချီးမြှင့်တဲ့ဂုဏ်သုဆောင်နိုင်ငံသားစုကိုအောက်တိုဘာလ3ရက်နေ့မှာတရားဝင်ပြန်လည်ရုပ်သိမ်းခဲ့ပြီးဖြစ်ပါတယ်ဒါအပြင်ဒီမိုကရေစီအရေးဥဆောင်လှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့စကော့တလန်နိုင်ငံအဘာဒီမြို့တော်ကောင်စီနဲ့Amnesty International Aberdeen အဖွဲ့အစည်းတို့က Hazel Hall ပန်းချီအတွင်းမှာ site ထူထားတဲ့ကျေးတွန်းအမိပြားကိုဖြုတ်ချဖို့စက်တင်ဘာလ10ရက်နေ့မှာဆုံးဖြတ်တာ Scotland နိုင်ငံ Edinburgh မြို့ကချီးမြှင့်တဲ့ Freedom of Edinburgh စုကိုအောက်တိုဘာ24ရက်နေ့မှာပြန်လည်ရုပ်သိမ်းခဲ့သလို Ireland နိုင်ငံ Dublin Newcastle နဲ့ Oxford မြို့တွေကဒေါ်ဆန်းစုကြည်ကိုပေးထားတဲ့စုတွေကိုအသီးသီးပြန်လည်ရုပ်သိမ်းခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ